ကာဇာကမ်းမြောင်ဒေသပြည်ပခါကနေအစ္စရေးနဲ့လေဗနွန်ကြားစီးရဲတင်းမာမှုအရှိန်ဟုန်မြင့်လာနိုင်တယ်လို့ဒေသထဲမှာဩဇာရှိချမ်းသာတဲ့ဆော်ဒီအာရေဗျကသတိပေးလိုက်ပါတယ်။လန်ဒန်အခြေစိုက်နိုင်ငံတကာရေးရတော်ဝင်အင်စတီကျူ့ဖြစ်တဲ့ Chatham House မှာဇွန်လ20ရက်ကကျင်းပတဲ့ Israel Palestine ရေးဆွေးနွေးပွဲမှာဗြိတိန်နိုင်ငံဆိုင်ရာဆော်ဒီအာရေဗျသံမတ်ကြီးမင်းသား Khalid bin Bandar al-Saka ကာဇာစစ်ပွဲအဆုံးမသတ်ဖြစ်နေနိုင်တာနဲ့အတူပုံမကျပြန့်လာနေတဲ့ Israel Palestine ပြည်ပကဟာထိမ့်ထုတ်ဖို့ခက်ခဲလာနေပြီးဒေသတွေမှာအနေရတုံးမြင့်လာနေကြောင်းသတိပေးလိုက်တာပါ။တချင်ချင်းမှာပြည်ပကဟာဒေသတွေကျပြန့်မဲ့အဆင့်ကိုရောက်လာမှာလို့သူကဆိုပါတယ်။ဒီလိုဒေသတွေပြည်ပကဖြစ်လာရင်ဒါဟာဒေသတွေမှာလည်းရှက်နေမှာမဟုတ်ပဲနိုင်ငံတကာအထိအလျင်မြန်နဲ့ကျပြန့်မယ်လို့သူကထောက်ပြပါတယ်။လက်ရှိမှာလည်း Israel နဲ့ Hezbollah နှစ်ဖက်စလုံးကစစ်ပွဲကြီးအဖြစ်ဆင်နွှဲဖို့အစဉ်သက်ဖြစ်နေပြီလို့ပြောနေတာပါ။လေဗနွန်တောင်ပိုင်းကိုတိုက်ခိုက်ဖို့အစီအစဉ်တွေကိုအစ္စရေးစစ်တပ်ကအတည်ပြုလိုက်ပြီလို့ထုတ်ပြောထားသလိုဟစ်စဘိုလာဘက်ကလည်းအစ္စရေးအနေနဲ့ဂါဇာမှာစစ်ပွဲရပ်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်မယ်လို့ပြောကြပေမဲ့တစ်ဖက်မှာလည်းအခန့်အသတ်မဲ့စစ်ပွဲဆင်နွှဲမယ်လို့ချိန်ချောက်ထားပါတယ်။ American သမ္မတရဲ့အထူးတန်တမန် Amos Hostein ကတော့တွက်ချက်မှုအမှားယွင်းတွေဖြစ်လာခဲ့ရင်မတော်တဆပဲဖြစ်ဖြစ်မှားယွင်းလိုပဲဖြစ်ဖြစ်ဒုံးကျည်တစ်စင်းကြလာရုံနဲ့အခြေအနေကထိမ့်မနိုင်သိမ့်မရဖြစ်လာနိုင်ကြောင်းသတိပေးထားပါတယ်ခင်ဗျာ။